တရုတ်နိုင်ငံမှာဖြစ်နေတဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1100ကျော်လာပြီဖြစ်ပေမဲ့ရောဂါပိုးကူးစက်သူအရေအတွက်ဟာနှစ်ရက်ဆက်တိုက်ကြာဆင်းလာနေကြောင်းတရုတ်အာဏာပိုင်တွေကပြောဆိုလိုက်တဲ့အတွက်ဗိုင်းရပ်စ်ပိုးကူးစက်မှုဟာအခုလနှောင်းပိုင်းမှာပြန်ကျသွားမယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာပါတယ်။ဒီအကြောင်း AFP သတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ
။တရုတ်ဆိုရကသူ့နိုင်ငံအတွင်းရောဂါပိုးကူးစက်မှုကိုထိန်းချုပ်နိုင်မှုစ조사နေတဲ့အချိန်မှာပဲဂျပန်စစ်ကမ်းမှာကတ်ထားတဲ့အပန်းဖြေအပျော်စီးသင်္ဘောပေါ်ကကူးစက်သူအရေအတွက်ဟာ184ဦးအထိရှိလာတာကြောင့်ဒါဟာတရုတ်နိုင်ငံပြင်ပမှာရောဂါပိုးကူးစက်မှုအများဆုံးနေရာဖြစ်လာပါတယ်။ဒီဗိုင်းရပ်စ်ဟာအင်မတန်ကြောက်ဝက်ဖွယ်ကောင်းတဲ့အန္တရာယ်ဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားပေမဲ့ဒါကိုလက်တွေ့ထိန်းချုပ်နိုင်တဲ့အခြေအနေရှိကြောင်းပြောပါတယ်။သေဆုံးသူအများစုနဲ့ရောဂါပိုးကူးစက်ခံရသူအများစုတို့ဟာဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တိုင်းပြည်အလဲပိုင်းဟူပေပြည်နယ်ရဲ့မြို့တော်ဝူဟန်မှာဖြစ်ပါတယ်။ဟူပေပြည်နယ်အတွင်းကလူပေါင်း56သန်းလောက်ကိုအာဏာပိုင်တွေကဝင်ထွက်သွားလာခွင့်ပိတ်ပင်ထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ကာယယောဂဇိုးကြီးကြောင့်ကမ္ဘာဒုတိယစီးပွားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဟာမူလကခန့်မှန်းထားတဲ့900ခန့်တုန်းကနေလျော့ကျပြီး 3.200 ခန့်တုန်းကနေ400ခန့်တုန်းလောက်အထိပဲဖွံ့ဖြိုးတိုးတက်မဲ့အလားအလာရှိကြောင်း ANZ ဘဏ်ကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ကောင်းမွန်တဲ့လက္ခဏာတစ်ခုကတော့ဟူပေပြည်နယ်အတွင်းဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာနှစ်ရက်ဆက်တိုက်အဖြစ်ကျဆင်းလာနေကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကပြောကြားလိုက်တဲ့ကိစ္စပါရောဂါပိုးကြောင့်သေဆုံးသူနဲ့ကူးစက်သူနောက်ဆုံးအရေအတွက်ကိုတော့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရမီဖန်းကအခုလိုပြောပြပါတယ
်現有確診病例38800例其中重症病例8204例
လက်ရှိမှာဗိုင်းရပ်စ်ကူးစက်သူ38800ရှိနေတာမှာအဲ့ဒီတဲက1204ယောက်ဟာစွန့်ရတဲ့အခြေအနေမှာရှိပါတယ်စုစုပေါင်းလူနာ4940ကိုပျောက်ကင်းအောင်ကုသပေးနိုင်ပြီးစင်ကစင်ွေပေးလိုက်ပြီဖြစ်ပါတယ်အခုချိန်ထိသေဆုံးသူရေအတွက်ကတော့1113ယောက်ရှိသွားပါပြီ
ဖေဖော်ဝါရီလ17ရက်နဲ့12ရက်အကြားဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ရော့ကျသွားတဲ့အခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ
်新增确诊病例2015例其中湖北1638例
တရက်တွင်းရောဂါပိုးကူးစက်သူအရေအတွက်စုစုပေါင်း2015ယောက်ရှိခဲ့တာမှာအဲ့ဒီထက်က1638ယောက်ဟာဟူပေပြည်နယ်ကဖြစ်ပါတယ်နောက်ထပ်တိုးလာတဲ့စိုးရင်ရတဲ့အနေအထားရှိသူလူနာတွေနဲ့ပတ်သက်လို့တော့ဟူပေပြည်နယ်အတွင်းမှာ869ယောက်ရှိပါတယ်။ပြည်နယ်ပေါင်း12ခုမှာကူးစက်လူနာအရေအတွက်44ယောက်ရောကျသွားပြီးတနိုင်ငံလုံးအတိုက်အတန်နဲ့ဆိုရင်881ယောက်ရှိပါတယ
်။ဟူပေပြည်နယ်ပြင်ပမှာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့သတင်းပတ်အတွင်းတောက်လျှောက်ကျဆင်းလာနေတယ်လို့ဆိုပါတယ်။ရေဘူးကအဖြစ်ရောဂါပိုးကူးစက်သူအရေအတွက်ဟာကျဆင်းလာနေတယ်လို့ပြောလို့ရနိုင်ကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကအထင်ကရသိပ္ပံပညာရှင်တူဖြစ်သူဇုံနန်ရှန်းကလည်းပြောပါတယ်ဒါပေမဲ့ကြိုတင်ခံမှန်းချက်တွေမထုတ်ခင်ထွက်လာတဲ့အချက်အလက်တွေကိုအနိကစောင့်ကြည့်ကြဖို့လိုအပ်ကြောင်းဩစတြေးလျနိုင်ငံကကျန်းမာရေးအရာရှိချုပ်ဘရန်ဒန်မာဖီကဩစတြေးလျသတင်းဌာနကိုပြောကြားခဲ့ပါတယ်ဒီတော့အတွင်းနိုင်ငံအများအပြားကတရုတ်ပြည်ကလာတဲ့သူတွေကိုဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးလေကြောင်းလိုင်းအတော်များများကလည်းလေယာဉ်ပြန်သမှုတွေကိုရပ်ဆိုင်းထားလိုက်ပါတယ်အခုအချိန်ထိတော့ဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံပေါင်းနှစ်ဒါဇင်ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ